ပါကစ္စတန်နိုင်ငံမှာအကြမ်းဖက်ရုံးရင်းစံကမှုတွေဖြစ်ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်းကိုဖမ်းဆီးဖို့ပြင်ဆင်နေတာကိုတရားရုံးကယာယီပိတ်ပင်လိုက်ပါတယ်။ပါကစ္စတန်အရှိဘက်ချမ်းလာဟိုမြို့ကခန်းရဲ့နေအိမ်ပြင်ပမှာသူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြား24နိုင်ကျော်ကြာအဓိကရုဏ်းဖြစ်နေတာကိုရပ်တန့်ဖို့ဝန်ကြီးချုပ်ဟောင်းအပေါ်ဖမ်းဆီးမိတ်ကိုကြာသာပတိနေ့အထိခေတ္တရပ်ထားဖို့ပါကစ္စတန်တရားရုံးတရုံးကရဲတပ်ဖွဲ့ကိုအမိန့်ပေးခဲ့တာပါ။အကျင့်ဖက်ခြားစားမှုစွပ်စွဲချက်တွေကိုရင်ဆိုင်ဖို့တရားရုံးချင်းပြက်ကွက်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းခန်းကိုရဲအရာရှိတွေကအင်္ဂါနေ့ကဖမ်းဆီးဖို့ကြိုးပမ်းခဲ့တာမှာသူ့ရဲ့အတိုက်ခံပါတီဖြစ်တဲ့ PTI ကိုထောက်ခံကြတဲ့ထောင်ထဲချီတဲ့သူတွေကနေပြီးတော့သူ့အိမ်ရှိမှာဂျားဝင်တားဆီးကြလို့ရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကပ်အထူးပဲဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့အရန်စစ်တပ်တပ်ဖွဲ့ဝင်တွေဟာနေရီယူဘုံတွေမိသားပါတီတုံးပြီးလူစုခွဲဖို့ကြိုးစားပါတယ်။အင်မရန်ခန်းကိုထောက်ခံသူတွေကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုလောက်လေးကွာတွေအုတ်ခဲတွေနဲ့ပြန်လည်ပြစ်ခတ်တိုက်ခိုက်ကြလို့အင်မရန်ခန်းရဲ့နေအိမ်ရှိရာဇာမန်ပန်းချံရက်ွက်တစ်ခုလုံးကဆင့်မြေပြင်လို့ဖြစ်သွားခဲ့ပါတယ်။ဗုဒ္ဓနေ့မွန်လွဲပိုင်းအထိထိတ်တဲ့ရင်ဆိုင်မှုတွေဆက်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာဒဏ်ရာရသူအများအပြားရှိခဲ့ပါတယ်ခင်ဗျာ။